တဘလဟောင်းဒေါ်နယ်ထရမ့်ပေါ်ဆွဲဆိုထားတဲ့နိုင်ငံတော်လုံးချုပ်ရေးဆိုင်ရာဆာရွက်ဆိုင်ရန်တွေနဲ့ပတ်သက်တဲ့အမှုရဲ့ပထမအဆုံးယုံကျင်းကိုလာမဲ့ဩဂုတ်လ14ရက်မှာစတင်မှုဖလော်ရီဒါပြည်နယ်မိုင်အမီကဖက်ဒရယ်တရားရုံးကတက်မှတ်လိုက်ပါတယ်။တဘလတက်တန်းကိုဆုံးချိန်မှာမျိုးသားလုံးချုပ်ရေးအစ်စ်ထိတ်တန်းရှုဝဲမှတ်တမ်းတွေကိုနိုင်ငံတော်မော်ကွန်ဒိုက်ကိုမလွှဲပြောင်းပဲမမှန်ကန်ကန်သိသိထားခြင်းမရှိပဲနဲ့ဆက်နွယ်နေတဲ့အမှုတွေကိုတဘလဟောင်းထရမ့်ကရင်ဆိုင်နေရတာပါ။ထရမ့်ရဲ့အမှုဟာအမှုသောအမှုလားရှုပ်ထွေးလို့နှောင့်နှေးကြကြနိုင်တယ်လို့ဥပဒေရေးရာလိမ့်လာတုံ့သက်သူတွေကပြောကြပါတယ်။ပြီးခဲ့တဲ့နှစ်ပတ်လုံးကထရမ့်ပေါ်အမှု38မှုနဲ့ဆွဲချက်တင်လုံးကတရားရေးဌာနအထူးရှေ့လေကြီး Justice Pink ကအများဆုံးရုံးတင်စစ်ဆေးဖို့တောင်းဆိုခဲ့ပါတယ်။ထရမ့်ဘက်ကတော့ဒီအမှုမှာကိုစားပြုမဲ့ရှေ့လေအဖွဲ့ကိုမငှားရသေးပါဘူး။အမှုတွေနဲ့ဆက်ဆက်နေတဲ့စာရွက်စာတမ်းတွေကိုတရားရုံးကကြည့်ရှုနိုင်ဖို့လုံခြုံရေးကင်းလွတ်ခွင့်လျှောက်ထားအောင်မှဖြစ်တာကြောင့်လာမယ့်နိုဝင်ဘာလ2024ရွေးကောက်ပွဲအထိအမှုကဖြစ်နိုင်မှာမရှိဘူးလို့သုံးသပ်ထားကြပါတယ်။လက်ရှိစစ်တမ်းတွေကထွန့်ဟာ Republican Party တပ်ပလာလောက်ဖြစ်ရှေ့ကပြေးနေပါတယ်။